စီတီမမှုမြင့်တက်နေတဲ့ဆန်းပြည်နယ်တောင်ပိုင်းစီဆိုင်နဲ့ဟူပုံးဒေသမှာစစ်ကောင်စီဘက်ကပို့အမျိုးသားလူမျိုးရေးတပ် PNL နဲ့မဟာမိတ်တပ်တွေရဲ့လှုပ်ရှားမှုကိုထိန်းချုပ်နိုင်ဖို့ဆောင်ရွက်နေပါတယ်။ဗုဒ္ဓနေ့မှာတော့စီဆိုင်နဲ့ဟူပုံးမြို့နယ်အတွင်းကရွာနှွေရကိုတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့စီဆိုင်ဒေသခံတူက VOA ကိုပြောပါတယ်။
ဒီမိုင်းရဲ့အခြေဖက်လက်ထပ်ကျေးရလာတိုက်ပွဲတော့မရှိဘူးအနာကဒီနဲ့ချစ်စင်ကကျဲရတယ်ဘုန်းကကျဲလိုက်တော့ဦးလေးလည်းဆက်ပြေးရတယ်ဦးသားတရား50ကျော်ပြဆိုးရတာပါလေလက်ထပ်ကျေးရပြနောက်တော့ပန်လျန်လက်ကိုလီလီလီဟိုကြီးနဲ့အနာကတိုက်ပွဲတော့မရှိဘူးဆိုးကြောင်းကလေးချက်လိုက်တော့ဘုန်းကြီးတော့မမြင်လာဘူးအဖေကလည်းနေတော့လေနေနေပေါ့ဆုံးလာဗျနောက်ပြီးတော့စီဆိုင်ကတော့ဖြစ်နေတာပဲ၊ရှင်တိုင်းကဖြစ်နေတာပဲ။စက်ခေါ်ကနေတော့ဒီနေ့တော့အမြောက်နေလမ်းထိုးတာ30လမ်းလေး
။ဘိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရယန်ကလည်းမနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးခုလိုပြောပါတယ်
။ဒီနေ့ကတော့မနေ့ပိုးလေးခွဲမှာစီကောင်းစီကစီဆိုင်မျိုးနဲ့နှခိုင်ကြီးရဘူး။ဘုံချစ်ချင်းလာကျပါလေပြီးတော့နေနဲ့ပြခတ်ပြခိုက်တာလည်းလုပ်ပါလေ။အဲ့ဒီ PC မှာကတော့ဒေတာခန့်63မိအရွယ်မြို့သားတို့ဦးစီဆုံးသွားပါလေနေအိမ်လေးလုံးပျက်စီးတော့ပါလေပြီးတော့စာတင်ကြောင်းငင်းငယ်ပျက်စီးတော့ပါလေဒီဒီမှာကကျွန်တော်တို့တပည့်ရသက်ဆွဲတယ်လည်းမရှိဘူးတိုက်ပွဲဖြစ်ပွားတယ်လည်းမရှိဘူးအနောက် PC တစ်ခုကတော့ဒီကနေ့မှာပဲနေ့လယ်12နာရီအချိန်လောက်မှာစီကောင်စီကအဲ့ဒီဟိုပုံမျိုးနဲ့မင်းနဲ့တောင်ဒေတာပန်လင်းကြီးပါဘူးဒီကိစ္စကိုကြိုင်းနေတယ်။ဘုံကျဲတဲ့ခိုက်တဲ့ကြောင်ဒီပန်လင်းကျေးရွာရဲ့ဘုံကြီးကြောင်ကမိလောင်ပျက်စီးသွားပါလေ။အဲဒီကျေးရွာမှာလည်းကျွန်တော်တို့တပ်ခွေတွေမရှိတယ်လို့သတ်ဆွဲထားတာလည်းမရှိတော့ဘူး
။ဟိုဘုံမြို့နယ်အတွင်းတိုက်ပွဲတွေစတင်ခဲ့တဲ့နောက်ဟိုဘုံနဲ့မိုင်းပွန်ကြားမှာကားသွားလာတွေကိုစစ်ကောင်စီဘက်ကပိတ်ပင်ထားပါတယ်။ဒီလိုလမ်းပိတ်တာကြောင့်ခီးသွားရင်ငယ်တွေကထန်းဆန်းကူအောင်နေကြောက်တန်းပင်လုံလမ်းကနေသွားနေရတာရှိပေမဲ့ဖေဖော်ဝါရီ29ရက်နေ့မှာကြောက်တန်းလန်းကိုလည်းထပ်မံပိတ်လိုက်ပါတယ်။အခုကတောင်ကြီးဟူပုံကနေမိုင်းပွန်လွိုင်လင်ဘက်ကိုသွားလာလို့မဖြစ်တာကြောင့်လွိုင်လင်နဲ့နမ်စံစားတဲ့မြို့တွေမှာ73စီအခက်အခဲတွေရင်ဆိုင်နေရတယ်လို့ကုန်ပစ္စည်းတွေလည်းဝယ်ယူဖို့အခက်အခဲလာကြောင်းဒေသခံတို့ကပြောပါတယ်။
ဆိုရင်တော့ဒီတော့ဒီကကိုစီစီမောင်စီတော်လေးတော့ဒီလိုမျိုးကတည်းကကိုစီလီတော်ကအခုတလီတာနားတော်တော့ဆောင်းဝင်လို့မရဘူးတူး
ဘုံကဘအုတ်ချုပ်ခွင့်ရဒေသဖြစ်တဲ့စီဆိုင်မြို့နယ်အတွင်းမှာဇန်နဝါရီ22ရက်ကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါစီဆိုင်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာတလားလောက်ကြာလာတဲ့နောက်ဒီလ20ရက်နေ့လောက်မှာဟူပိုးနဲ့မိုင်းပွန်နယ်ဘက်မှာတိုက်ပွဲတွေကျယ်ပြန့်လာတာဖြစ်ပါတယ်ခင်ဗျာ